မြန်မာနိုင်ငံဟာသူ့နိုင်ငံရဲ့သမိုင်းကိုပုံဖော်နေတဲ့အချိန်ရောက်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ကိုမြန်မာမိတ်ဖက်နိုင်ငံများအဖွဲ့အဖြစ်ပြင်ဆင်ဖွဲ့စည်းခဲ့ပြီးတဲ့နောက်ပထမဆုံးအချိန်လုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာမစ္စတာဘန်ကီမွန်ကအခုလိုပြောကြားသွားတာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးခင်ကြီးဦးဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့လဲတက်ရောက်ခဲ့တဲ့ဆွေးနွေးပွဲမှာအပြည့်သဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတွေအများအပြားလုပ်နေတဲ့မြန်မာနိုင်ငံဟာသမိုင်းဝင်အသွင်ကူးပြောင်းမှုကိုစတင်နေတာဖြစ်တယ်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်ကပြောကြားခဲ့ပါတယ်။အခုလိုမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့တဲ့အပေါ်မှာဆွေးနွေးပွဲတက်ရောက်ကြတဲ့မြန်မာမိတ်ဖက်နိုင်ငံတွေဘက်ကလည်းအကောင်းဖက်ဥတည်နေတဲ့ခြေလှမ်းတွေအဖြစ်နဲ့မြင်ကြတယ်လို့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Democracy for ဆောင်ရေးလူမှုစည်းဝေးဖွံ့ဖြိုးတိုးတက်ရေးနဲ့အမျိုးသားပြန်လည်တင်းမြတ်မှုရရှိရေးတို့အတွက်ဆောင်ရွက်နေတဲ့နေရာတွေမှာဆက်ပြီးတော့အားပေးထောက်ခံသွားမယ်လို့လည်းမြန်မာမိတ်ဖက်နိုင်ငံများအဖွဲ့ဝင်နိုင်ငံတွေကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲတနိုင်ငံလုံးအပြစ်ခတ်ရဆဲနိုင်ရေးအတွက်ဗတ်အားလုံးကနိုင်ငံရေးစိတ်ဆန္ဒရှိမှုကိုပြသဖို့လဲတိုက်တွန်းပါတယ်။တခါရခိုင်ပြည်နယ်ထဲမှာအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်မှုမှန်သမျှကိုအစိုးရကပြက်ပြက်သားသားကင်တွယ်ဆောင်ရွက်ဖို့လိုအပ်တယ်လို့ထောက်ပြပါတယ်။လူမှုအတိုင်းဝိုင်းတွေကြားရှိနေတဲ့တင်းမာမှုတွေကိုကျော်လွှားနိုင်ဖို့နဲ့နိုင်ငံသားတတ်မှတ်ရေးကိစ္စတွေကိုကင်တွယ်ဖြေရှင်းရေးဟာတန်းတူညီမျှမှုရှိပြီးတော့အားလုံးပါဝင်တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်အရေးတကြီးဆောင်ရွက်သင့်တာတွေဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ကလည်းအနှစ်30အတွင်းပထမဆုံးကောက်ခံတဲ့တကောင်စင်းကောက်ခံမှုနဲ့ဆက်နွယ်နေတဲ့ပြဿနာတွေ2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေတနိုင်ငံလုံးအပြစ်အခက်ရဆဲပြီးတော့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာနိုင်ဖို့ညှိနှိုင်းနေကြတဲ့ကိစ္စတွေရခိုင်ပြည်နယ်အပြင်တခြားဒေသတွေမှာဘာသာရေးနဲ့မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားတင်းမာမှုတွေဟာမြန်မာနိုင်ငံရင်ဆိုင်နေရာဆဲဖြစ်တဲ့စိန်ခေါ်မှုတွေဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့အဆင့်ကိုရောက်နေတဲ့ကာလမှာမြန်မာအစိုးရနဲ့ပြည်သူတွေကိုကုလသမဂ္ဂကဆက်ပြီးတော့ထောက်ခံသွားမယ်ဆိုတာကိုမြန်မာမိတ်ဖက်နိုင်ငံများဆွေးနွေးပွဲမှာကုလသမဂ္ဂတွင်ရေးမှူးချုပ်ဘန်ကီမွန်ကထပ်ပြီးတော့အာမခံသွားခဲ့ပါတယ်ရှင်။